ပြီးခဲ့တဲ့ရက်ပိုင်းအတွင်းမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပြဿနာတွေပတ်သက်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီအစည်းအဝေးမှာတကားဖွင့်အစည်းအဝေးလုပ်ခဲ့သလိုအမေရိကန်အောက်လွှတ်တော်မှလည်းကြားနာပွဲတစ်ခုပြုလုပ်ခဲ့ပါတယ်။ဒီအစည်းအဝေးနဲ့ကြားနာပွဲကနေထင်ထင်ရှားရှားပေါ်ထွက်လာတဲ့အချက်တစ်ခုကတော့အနောက်နိုင်ငံအစိုးရတွေဟာလက်ရှိမြန်မာနိုင်ငံမှာရွေးကောက်ခံအစိုးရနဲ့တပ်မတော်အင်အားစု၂ရပ်အပြိုင်အုပ်ချုပ်နေတဲ့အခြေအနေကိုအသိမှတ်ပြုပြောဆိုခဲ့ကြသလိုဒေါက်ဆန်းစုကြည်နဲ့သူ့အစိုးရကိုတော့ထောက်ခံပါရဲ့။ဒါပေမဲ့လက်ရှိသူတို့ခေါ်ရွှေညာတွေသိမ်းတဲ့ချီနေရာစွန့်ခွာထွက်ပြေးမှုကိုဖြစ်ပေါ်စေခဲ့မှုမှာတော့တပ်မတော်ကတာဝန်ရှိတယ်လို့ယူဆပြီးတပ်မတော်နဲ့တပ်မတော်ခေါင်းဆောင်တချို့ကိုအရေးယူပိတ်ဆို့မှုတွေချမှတ်သင့်တယ်လို့ပြောဆိုမှုတွေတောင်ရှိခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်ကပြဿနာတွေပြည်လည်နိုင်ရေးနိုင်ငံတွေမှာဒီမိုကရေစီနဲ့လူ့ခွင့်ရေးမြင့်တင်နိုင်မှုအတွက်သူတို့ပြောကြသလိုတပ်မတော်နဲ့တပ်မတော်ခေါင်းဆောင်တွေကိုအရေးယူပိတ်ဆို့ဖို့သင့်တော်ရဲ့လားဆိုတာလေ့လာဆွေးနွေးကြည့်ကြရအောင်ပါ
။လုံခြုံရေးကောင်စီအစည်းအဝေးမှာကုလသမဂ္ဂဆိုင်ရာပြည်ထောင်တန်ဖွဲ့ရဲ့ဒုတိယအမြဲတမ်းကိုယ်စားလှယ်ဂျိုနာသန်အယ်လင်ရဲ့ပြောဆိုချက်ကတင်မာပါရယ်။လက်ရှိပဋိပက္ခဟာနိုင်ငံတကာမျက်နှာစာမှာမြန်မာနိုင်ငံရဲ့ဂုဏ်သိက္ခာအပြင်မြန်မာခေါင်းဆောင်တွေနဲ့မြန်မာစစ်တပ်အပေါ်အရေးမဲကြီးထင်စေတာဖြစ်ပါရယ်။မြန်မာအာဏာပိုင်တွေအနေနဲ့တမိုင်းမှာဘလို့ရက်တည်မလဲဆိုတာအဆုံးဖြတ်ပေးကြရမယ့်အချိန်ရောက်ပါပြီဆိုပြီးပြောဆိုပါရယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးနီကီဟီလီရဲ့ပြောဆိုချက်ကအဲ့ဒီထက်တောင်ပိုပြင်းထန်ပါတယ်။သူကလက်ရှိပဋိပက္ခကိုဖြေရှင်းဖို့မြန်မာစစ်တပ်အနေနဲ့လူ့အခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုလေးစားလိုက်နာရပါမယ်။ချိုးဖောက်မှုတွေကျူးလွန်ခဲ့ကြသူတွေကိုချက်ချင်းတာဝန်ကနေရပ်ဆိုင်းပြီးသူတို့ကျူးလွန်ခဲ့တဲ့အမှုတွေအတွက်လည်းဥပဒေအရသူတို့ကိုအရေးယူကြရမှာဖြစ်ပါတယ်။ဒါအပြင်မြန်မာစစ်တပ်ကိုလက်ရှိလက်နက်ရောင်းချနေတဲ့နိုင်ငံမှန်သမျှလည်းစစ်တပ်ကကျူးလွန်ခဲ့တဲ့ပြစ်မှုတွေအပေါ်အရေးယူမှုတွေပြီးစီးတဲ့အထိလက်နက်ရောင်းချမှုအားလုံးတို့ကိုစိုင်းငံ့ရပါမယ်ဆိုသည့်အထိပြောဆိုခဲ့ပါတယ်။အလားတူ American Outlook တော်ကြားနာပွဲအတွင်းမှာ Heritage Foundation အာဆလေးလာရေးဌာနညွှန်ကြားရေးမှူး Walter Lohmann ကတော့လက်ရှိမြန်မာနိုင်ငံမှာအစိုးရနဲ့စစ်တပ်ဆိုပြီးလုတ်ပိုင်ခွင့်အာဏာရယူထားတဲ့အင်အားစုနှစ်စုရှိတဲ့အကြောင်းလက်ရှိပြဿနာတွေအတွက်စစ်တပ်ကိုလေ့ကျင့်ပေးနေတာတွေကိုရပ်ဆိုင်းထားတဲ့အပြင်အရင်နှုန်းကလိုမြန်မာစစ်ကောင်းဆောင်တွေကိုပြစ်မှတ်ထားတန်းခတ်အရေးယူပိတ်ဆို့တာတွေလုပ်တင်နေဆိုပြီးမှတ်ချက်ပေးခဲ့ပါတယ
်ဒီနေရာမှာမြန်မာတပ်မတော်နဲ့ပတ်သက်ပြီးနိုင်ငံတကာအစိုးရတွေအနေနဲ့ဘလို့ချင်းကဆောင်ရွက်ခဲ့လို့ဘလို့အကျိုးဆက်တွေဖြစ်ပေါ်ခဲ့သလဲဆိုတာပြန်ပြီးဆန်းစစ်ကြည့်ဖို့လိုပါလိမ့်မယ်2012ခုနှစ်မတိုင်ခင်အချိန်ထိမြန်မာတပ်မတော်ဟာကဘာပေါ်ကလူခွင့်ရဲ့အချိုးဖောက်ဆုံးသောတပ်မတော်တွေတဲ့စီးရင်ဝင်ခဲ့ပါတယ်။အဲဒီခေတ်ကာလတစ်လျှောက်လုံးအနောက်နိုင်ငံတွေကနေမြန်မာနိုင်ငံနဲ့စစ်ကောင်းဆောင်တွေအပေါ်နှစ်ပေါင်းများစွာအေးအေးယူဓာတ်ခတ်ပိတ်ဆို့မှုတွေလုပ်ခဲ့ပေမဲ့ထူးထူးခြားခြားထိရောက်မှုရှိခဲ့တယ်ဆိုတဲ့သက်သေအထောက်အထားသိမတွေ့မမြင်ကြရပါဘူး
။2012ခုနှစ်သမရဦးသိန်းစိန်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လက်ထက်ရောက်တော့နိုင်ငံရေးအရာဖြေလျှော့ပေးတာတွေတက်မတော်နဲ့ပတ်သက်ပြီးပြုပြင်ပြောင်းလဲတာတွေစလုပ်ပါတယ်။လက်နက်ကင်တိုင်းရင်းသားတွေနဲ့အပြစ်ခက်ရစဲရေးပေါ်ပေါက်အောင်တမိုင်းမှာဘယ်အစိုးရကမှမလုပ်ခဲ့ဘူးတဲ့လိုက်လျောမှုတွေနဲ့ချီကပ်ဆောင်ရွက်ပါတယ်။အဲ့ဒီလိုအခြေအနေတွေအောက်မှာအမေရိကန်နဲ့အနောက်နိုင်ငံတွေဘက်ကလည်းအရေးယူပိတ်ဆို့ဒဏ်ခတ်တာတွေကိုတဖြည်းဖြည်းဖြေလျှော့ပေးခဲ့တယ်လို့အစိုးရတက်မတော်နဲ့ထိတွေ့ဆက်ဆံမှုတွေလုပ်ပါတယ်။လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပြဿနာတွေနဲ့ပတ်သက်ပြီးတက်မတော်ခေါင်းဆောင်တွေဘက်မှပြဿနာနှစ်ခုရှိနိုင်ပါတယ်။တစ်ခုကရခိုင်ပြည်နယ်ကမွတ်စလင်တွေကိုခိုးဝင်သူတွေလို့သူတို့ကသတ်မှတ်ပြီးအဲ့ဒီလူတွေကိုလက်မခံနိုင်လက်ခံလိုက်ရင်အချုပ်အခြာအာဏာထိပါခံရတာပဲဆိုတဲ့ခံယူချက်မျိုးဖြစ်ပါတယ်။နောက်ပြဿနာတစ်ခုကတော့ရခိုင်ပြည်နယ်မှာဖြစ်ပွားတဲ့အကြမ်းဖက်မှုကိုကင်ဖယ်ပုံဖြစ်ပါတယ်။ဒီပြဿနာနှစ်ခုနဲ့ပတ်သက်ရင်ပထမခံယူချက်ပြဿနာကိုတော့တမရစစ်ကောင်းဆောင်နေနားလေလာအောင်စီယုံရှင်းပြရမှာဖြစ်ပြီးအမျော်မြင်ရှိရှိဖြေရှင်းရမှာပါဝင်လာအောင်ဆွဲဆောင်ရမှာဖြစ်ပါတယ်။အကြမ်းဖက်မှုကိုကင်တွယ်ပုံနဲ့ပတ်သက်လို့ကတော့ဘာတွေမှားခဲ့တယ်လဲဆိုတာဝေဖန်ထောက်ပြဖို့ဖြစ်ပါတယ်။2016အောက်တိုဘာလအကြမ်းဖက်မှုကိုနှိမ်နင်းစဉ်ကလည်းအလားတူဆွဆွဲခံရတဲ့ပြဿနာကြုံခဲ့ပြီးတမရဟာသူ့ကိုယ်ပိုင်စုံစမ်းရေးကော်မတီဖွဲ့ကိုဘာသာကိုဖြေရှင်းခဲ့တဲ့တာရကလည်းရှိခဲ့ပါတယ်။လက်ရှိမှာလည်းဥပဒေမဲ့ပြုမူမှုတွေကိုတက်မတော်ခေါင်းဆောင်တွေကိုယ်တိုင်ဖြေရှင်းတဲ့လမ်းကြောင်းပေါ်ရောက်အောင်ဖန်တီးပေးဖို့ပဲဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ကလည်းအဲ့လိုဖြစ်အောင်စူးစမ်းနေတာတွေ့မြင်နိုင်ပါတယ်။ ဒီလိုမှမဟုတ်ပဲလက်ရှိအမေရိကန်ဗြိတိန်တန်တမန်တွေပြောဆိုနေသလိုမြမတက်မတော်နဲ့စစ်ကောင်းဆောင်တွေအပေါ်ပြစ်မှတ်ထားအရေးယူဒဏ်ခတ်ပိတ်ဆို့တာတွေလှုပ်လာခဲ့ရင်တက်မတော်ရဲ့လှုပ်ဆောင်ချက်တွေဟာကောင်းတဲ့ဘက်ကိုရောက်မလာပဲအခြားတစ်ဖက်ဆွန်းကိုရောက်သွားနိုင်တဲ့အနေအထားမျိုးကြုံကောင်းကြုံရနိုင်ပါတယ်ဒါဟာရခိုင်ပြည်နယ်အတွက်ရောမြမနိုင်ငံအတွက်ပါကောင်းတဲ့အခြေအနေမျိုးမဟုတ်ပါဘူ
းဒီလိုတွေ့ကြုံမျိုးအနောက်နိုင်ငံတွေကနေစစ်နာရှင်တွေပေါ်အရေးယူဒဏ်ခတ်ပိတ်ဆို့မှုလုပ်ခဲ့တဲ့ရှေးလျားလာတဲ့ကာလကိုကြည့်ပြီးသင်္ကန်းသာယူနိုင်ပါတယ်ဒါကြောင့်လက်ရှိရခိုင်ပြည်နယ်ပြည်ထောင်နယ်ပတ်သက်ပြီးအနောက်နိုင်ငံတွေအနေနဲ့တပ်မတော်နဲ့စစ်ကောင်းဆောင်တွေကိုအရေးယူပိတ်ဆို့တန်ခတ်ဖို့ပြောနေမဲ့အစားဒေါ်ဆန်းစုကြည်နဲ့အစိုးရအဖွဲ့ရဲ့လုပ်ကိုင်ဆောင်ရွက်မှုတွေကိုပူးပေါင်းကူညီခြင်းစီသာရခိုင်ပြည်နယ်ပြည်ထောင်နယ်မြန်မာနိုင်ငံပြည်ထောင်ကိုကူညီဖြည့်ရှင်းပေးရန်ရောက်မှာဖြစ်ပါတယ်ဒါအပြင်တပ်မတော်ကို professional တပ်မတော်အဖြစ်မြင့်တင်ရေးအကူအညီပေးရန်ရောက်မှာဖြစ်သလိုမြန်မာနိုင်ငံရဲ့လူခွင့်ရေးနဲ့ဒီမိုကရေစီအရေးကိုမြင့်တင်ပေးရမှာလဲအားပေးအားမြောက်ပြုရရောက်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။